ရာမြတ်ဆုံးယရဏတရားအမြတ်ဆုံးယရဏသံဃာအမြတ်ဆုံးယရဏဟုဆိုအပ်သောယရဏမြတ်သုံးပါးတို့နှင့်တကားဆရာသခင်ကျေးဇူးရှင်ဖြစ်တော်မူသောမဟုဆရာတော်ဘုရားကြီး၏ဉာဏ်တော်အားရည်မှန်း၍ယုတိမြတ်တို့လည်းအုံမူပြီးရှိခိုးပူဇော်ဖူးမြော်မှန်လျော့ကတော်ကြောင့်ဖြစ်တော်ယရဏတရားပနာမသက္ကိစ္စကာရဝကုသိုလ်ကံစေတနာတတ္ထာပညာဝရိယတို့ကြောင့်မိမိတို့သည်အလိုရှိရာတောင့်တအပ်သောမောမနာမသိရဲ့မြင်နေရာဖြစ်သောနိဗ္ဗာန်သို့၎င်းဒုက္ခခတ်သိမ်းချုပ်ငြိမ်းရာဖြစ်သောနိဗ္ဗာန်သို့၎င်း1500ကိလေသာအပူဓာအလောင်းဓာတ်တို့ချုပ်ရာသိမ်းရာငြိယာဖြစ်သောနိဗ္ဗာန်သို့၎င်းမိမိတို့အတိယသည်ကိုယ်စီကိုယ်ငါကျင့်ကြံကြိုးကွာထောက်ကြစေဖြစ်သောဒါနသီလစေရနာကံနှင့်တကားဝိပဿနာဉာဏ်သည်လျင်မြန်စွာမဲ့ဉာဏ်သို့ကျေစုပြု၍နိဗ္ဗာန်သို့ရလွယ်ရောက်လွယ်မြမောက်ပြုလွယ်နိုင်သည်ဖြစ်ကြပါစေ ခရစ်တက္ကရာ2010ခုနှစ်ဇွန်လ23ရက်နေ့ဗုဒ္ဓဟူးနေ့မှာအောင်ပန်းမြို့မဂ္ဂဝိပဿနာဖော်ကွင်းမှာကျင်းပပြုလုပ်အပ်တဲ့မဂ္ဂဝိပဿနာအဋ္ဌထံတရားစကံပွဲမှာခဏိသစ္စာတရားများကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကလအတုံးကဘုရားရှင်ကတော်မြတ်ကြီးတာဝတိပင်မောစေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသကရာဂามိမဉ္ဇဏနာဂามိမဉ္ဇဏရဟတာမဉ္ဇဏများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉ္ဇဏခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသကရာဂามိမဉ္ဇဏများယနေ့ကြပါစေအနာဂามိမဉ္ဇဏများယနေ့ကြပါစေရဟတာမဉ္ဇဏများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ယနေ့ဘုန်းကြီးတို့ကျေးဇူးပြုပေးမဲ့တရားကခန္ဓာဉာဏ်ရောက်သစ္စာပေါ်တရားပဲဖြစ်ပါတယ်ဘာတရားလဲဝိပဿနာတရားစခန်းဘဝကြီးဖြစ်သည့်အားလျော်စွာမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ခန္ဓာစိတ်ခန္ဓာမှာတစ္ဆာတိကိုသိအောင်ဘုန်းကြီးတို့ကဟောပြပေးมาဖြစ်ပါတယ်ဝိပဿနာတရားအလုံးအားထုတ်တဲ့ပုဂ္ဂိုလ်ဆိုတာအဓိကပြုလို့ရမယ်အလောကခန္ဓာကိုမြင်အောင်ရှုဖို့ပဲဟုတ်လားခန္ဓာကိုမြင်အောင်ရှုဖို့ပါပဲဒါကြောင့်မလို့ဘုန်းကြီးတို့ခန္ဓာဉာဏ်ရောက်သစ္စာပေါ့ဆိုတဲ့စကားကလေးဒါသုံးထားတာခန္ဓာဉာဏ်ရောက်ဆိုတာခန္ဓာကိုဉာဏ်ရောက်ရမယ်သစ္စာပေါ့ဆိုတာကသစ္စာကိုအမှန်တရားကိုပေါက်မြောက်အောင်မြင်အောင်ကြည့်ပေးရမယ်ဟုတ်ရလားခန္ဓာကခန္ဓာစဉ်ခန္ဓာမှသစ္စာပေါက်ကသစ္စာအတိသစ္စာအမြင်ကို ပေါင်းမြောက်ကြည့်ပြရမယ်အဲ့လိုကြည့်တဲ့အခါမှာခန္ဓာစိတ်ခန္ဓာမှန်တွေ့မှသစ္စာအတိဖြစ်တယ်သစ္စာဆိုတာမြန်မာလိုပြန်တော့ပါလေအမှန်တရားခန္ဓာစိတ်ခန္ဓာမှန်မတွေ့ရင်အမှန်တရားကိုတွေ့တယ်လို့မခေါ်ဘူးဒါကဘုန်းကြီးတို့ကနေ့သစ္စာတရားဟောနေတဲ့အချိန်မှာအေးအေးဆေးဆေးလေးနဲ့ဒီသစ္စာအသီးလေးတွေသိအောင်ကြိုးစားပြီးတော့နားကြားဖို့လိုပါတယ်အဲ့ဒါဘုန်းကြီးတို့ခုနပြောတဲ့လမ်းစဉ်ကနှစ်မျိုးပေါ့နံပါတ်၁ကခန္ဓာစိတ်ခန္ဓာမှန်ကိုသိအောင်ကြိုးစားရမယ်ဒါကိုခန္ဓာဉာဏ်ရောက်လို့ဒီလိုခေါ်တယ်เนาะခန္ဓာစိတ်ခန္ဓာမှန်ကိုသိအောင်ကြိုးစားရမယ်ဒါပရမအဆင့်ပေါ့နောက်တစ်ခါဒုတိယအဆင့်ကသစ္စာပေါ့သစ္စာကိုမြင်အောင်ကြည့်ရမယ်အမှန်တရားကိုမြင်အောင်ကြည့်ရမယ်အဲ့ဒီခန္ဓာရဲ့တကယ်သဘာဝအစင်မှန်ဒါကိုမြင်အောင်ကြည့်ရမယ်ရလောင်90ဗနဲ့ရတော့နှစ်ရက်ခန္ဓာဉာဏ်ရောက်ရဲ့သစ္စာပေါ့ရဲ့လောင်90နှစ်ရက်နော်လောင်90နှစ်ရက်ရှိတယ်အဲ့ဒီလောင်90နှစ်ရက်နဲ့ဘုန်းကြီးတို့ပြိတ္တတိခဏိအလုံးလုံးသွားဖို့လိုပါတယ်ဒီလောင်90နှစ်ရက်နဲ့အလုံးမလုံးနိုင်ရင်วิปัตตนาไม่ผิดผู้วิปัตตนาไม่ผิดยินแล้วเว้ยมิมิรู้ยินมั่นแจปั้นได้ไม่อยากผู้อะไรจังวิปัตตนาผิดผู้อเยจี้เด้วิปัตตนาอลนลงนี่ไปแล้ววิปัตตนาญาณไม่ผิดผู้ส่วนยินยวยแจปั้นได้ไม่อยากผู้อะไรจังวิปัตตนาญาณผิดผู้ได้อเยจี้บาเด้อะอายุจ้าจาลีเนี่ยเอซีซีนาจาปอเนาะพ่อญีเอซีပြောไปบามาဒီတော့ခန္ဓာကဘယ်နှမျိုးရှိတယ်လဲဆိုရင်ခန္ဓာကအခြေခံအဖြစ်ဆိုရင်နော်ပညာခန္ဓာနဲ့ပရမတ်ခန္ဓာအခြေခံအဖြစ်ဘယ်နှမျိုးလဲနှစ်မျိုးနော်ဒါကိုပညာခန္ဓာလို့မှတ်ဒါကိုပရမတ်ခန္ဓာလို့မှတ်ဟုတ်လားပညာခန္ဓာရဲ့ပရမတ်ခန္ဓာရဲ့အခြေခံအဖြစ်ဘယ်နှမျိုးလဲဒါလေးကစပြီးတော့နားလည်အောင်ကြိုးစားထားပါအဲ့ဒီတော့ပညာခန္ဓာဆိုတာကမိမိတို့ပကတိမျက်စိနဲ့မြင်ရတဲ့ခန္ဓာကိုသိထားတဲ့ခန္ဓာပေါ့နော်ဥပမာကိုယ်တဏ္ဍာကိုယ်ခန္ဓာကိုယ်ယုတ်ကိုယ့်ရဲ့ပုံမှန်တရားကြီးကြည့်ပြီးတော့ဒါငါရဲ့ยกขันธ์น่ะจี้เว้ยถ้ายกขันธ์น่ะจี้เว้ยดิโลပြောပြောနေကြတာမဟုတ်လားအဲ့တော့ကိုသိတဲ့ยกขันธ์น่ะจี้เว้ยဆိုတာကမျက်စိနဲ့ကြည့်လို့ရတယ်ပုံမှန်တရားကြီးကိုပြောတာအဲ့ဒီခန္ဓာကခန္ဓာတော့ခန္ဓာပဲဒါပေမဲ့ပညာခန္ဓာเนาะဘာခန္ဓာလဲအဲ့ဒါကပညာခန္ဓာသမုဒ္ဒိသစ္စာလို့ခေါ်တာပေါ့သမုတ်ထားတဲ့အမှန်ဒါကိုပညာခန္ဓာလို့ခေါ်တယ်အခုဘုန်းကြီးတို့ပြိဿတွေကြည့်ရမှာကပရမတ်ခန္ဓာကြည့်ရမှာနော်ပရမတ်ခန္ဓာကိုကြည့်ရမှာပရမတ်ဆိုတာကတဘာဝတရားကလေးဖောက်ပြန်ပြောင်းလဲမှုမရှိတဲ့တဘာဝတရားကလေးအဲ့ဒါပရမတ်ခန္ဓာဖောက်ပြန်ပြောင်းလဲတတ်တဲ့ပုံပန်းတရံကပညာခန္ဓာဖောက်ပြန်ပြောင်းလဲမှုမရှိတဲ့တဘာဝတရားကပရမတ်ခန္ဓာပြက်တာမပြက်တာကိုပြောတာမဟုတ်ဘူးเนาะပြောင်းလဲသွားတာကိုပြောတာဟုတ်တယ်မလား
အဲ့ဒါပညာခန္ဓာကကြောင်းလဲသွားတယ်ကိုယ်ပုဂ္ဂိုလ်လူပုဂ္ဂိုလ်တယောက်ထဲမှာတော့ကိုယ့်ကိုယ်ကိုယ်တယောက်ထဲမှာတော့မှထိုင်နေတော့ဟာထိုင်နေတယ်ဒီလိုထိုင်နေတယ်ထိုင်တဲ့ယုံနဲ့ထိုင်နေတဲ့ပုံပန်းတရမတ္တရလဲတော့မတ္တရတဲ့ပုံပန်းတရမတ္တရတဲ့ခန္ဓာသွားနေတော့သွားနေတဲ့ပုံပန်းတရသွားနေတဲ့ခန္ဓာဒီလိုပြောမှာပေါ့လူကိုကြည့်တော့လူရဲ့ပုံပန်းတရလူခန္ဓာခွေးကိုကြည့်တော့ခွေးရဲ့ပုံပန်းတရခွေးခန္ဓာအမျိုးသားကြည့်တော့မျိုးသားရဲ့ပုံပန်းတရအမျိုးသားခန္ဓာအမျိုးသမီးကိုကြည့်တော့မျိုးသမီးရဲ့ပုံပန်းတရအမျိုးသမီးခန္ဓာမတူဘူးနော်ပရမခန္ဓာကအဲ့ဒီလိုမဟုတ်ဘူးပရမခန္ဓာကလူရဲ့နတ်ရဲ့ခွေးရဲ့ကြက်ရဲ့ငှက်ရဲ့ဒီလိုမရှိဘူးအမျိုးသားအမျိုးသမီးဆိုတာမရှိဘူးတပုံစံတည်းပဲတဘာဝတရားကလေးလူတယောက်ရဲ့တန်တမာရှိတဲ့တဘာဝနဲ့ခွေးရဲ့ကြက်ရဲ့ငှက်ရဲ့တန်တမာရှိတဲ့တဘာဝအတူတူပဲလူတွေလည်းပဲကိုလိုချင်တာရှိရင်တဏှာလောဘဖြစ်တာပဲခွေးရည်ကြက်တွေငှက်တွေလည်းသူတို့လိုချင်တာရှိရင်တဏှာလောဘဖြစ်တာပဲအားလုံးကတူတူကြီးပဲလူတွေလည်းစိတ်ဆိုးရင်ဒေါသဖြစ်တာပဲခွေးရည်ကြက်တွေငှက်တွေလည်းစိတ်ဆိုးရင်ဒေါသဖြစ်တာပဲလူရဲ့ခွေးရည်ကြက်ရည်ငှက်ရည်သာကြွားခြင်းကြွားမယ်ဒေါသခြင်းကတော့အတူတူပဲအဲ့တော့လူတို့ခွေးတို့ကြက်တို့ငှက်တို့ဆိုတာကပညာလားပရမတ်လားဒေါသတို့တဏှာတို့ဆိုတာကปรมัตถ์ပေါ့တူတူပဲเนาะလူတွေလူကျင်တဲ့သဘာဝနဲ့လူတွေရဲ့တဏ္ဍာမှာตายတ္တမနှစ်သက်တတ်တဲ့သဘာဝနဲ့ခွေးတွေကြက်တွေငှက်တွေရဲ့တဏ္ဍာမှာရှိတဲ့ตายတ္တမနှစ်သက်တတ်တဲ့သဘာဝအတူတူပဲเนาะတူတူပဲလူတွေလည်းတဏ္ဍာတရားတဏ္ဍာလောဘစိတ်ဝင်လာရင်အာသာငန်းငန်းနဲ့အဲ့ငန်းမရဖြစ်လာခွေးရည်ကြက်တွေငှက်တွေလည်းတဏှာလောဘစိတ်ဝင်လာရင်ဒီတိုင်းပဲသူတို့လည်းငမ်းမရဖြစ်လာတာပဲလူတွေမှာလည်းဒေါသစိတ်ဝင်လာရင်ကြမ်းကြမ်းတန်တန်ဖြစ်လာတာခွေးရည်ကြက်တွေငှက်တွေလည်းပဲဒေါသစိတ်ဝင်လာရင်ကြမ်းကြမ်းတန်တန်နေဖြစ်လာတာပဲပုံစံချင်းပုံမှန်တရဏာကွဲခြင်းကွဲမယ်သဘာဝချင်းကတော့အတူတူပဲအဲဒါကြောင့်ပုံမှန်တရခန္ဓာကပညာသဘာဝတရားကလေးကပရမတ်အဲ့တော့ကိုထိုင်ပြီးတော့တရားအားထုတ်တယ်တရားရှုမှတ်တယ်အခုဘုန်းကြီးတို့ယောဂီတွေထိုင်ပြီးတော့တရားအားထုတ်တယ်အဲ့ဒီသဘာဝတရားကလေးကိုမြင်အောင်ကြည့်တာအဲ့တော့သဘာဝတရားကလေးကိုမြင်အောင်ကြည့်တာဖြစ်တဲ့အတွက်ထိုင်ရက်နဲ့ကြည့်လို့ရလဲပဲထိုင်ရက်နဲ့ကြည့်နိုင်တာပဲအာမတ်တက်ရက်နေရင်းနဲ့ကြည့်လို့ရလဲပဲမတ်တက်ရက်နေရင်းနဲ့ကြည့်ခွင့်မရှိဘူးလားရှိရှိတာပဲဈဉ္ညာလျှောက်နေရင်လည်းအဲ့ဒီသဘာဝကိုမြင်အောင်ကြည့်နိုင်လေဈဉ္ညာလျှောက်နေရင်ကြည့်လို့ရတာပဲလျှောက်နေရင်လည်းကြည့်နိုင်ရင်လည်းလျှောက်နေရင်ကြည့်လို့ရတာပဲနေရာမရွေးပါဘူးเนาะနေရာမရွေးဘူးဒါကိုယ့်ရဲ့ဣရိယာပုတ်မရွေးဘူးဘယ်အချိန်မဆိုးဘယ်နေရာမဆိုးကြည့်လို့ရတာကြည့်ပဲအဲ့တော့ထိုင်ခြင်းဣရိယာပုံနဲ့ထိုင်နေတုန်းမှသာတို့တရားရှုမှတ်လို့ရတယ်လို့ဒီလိုမထင်နဲ့เนาะမတတ်ရလဲတရားရှုရမှာပဲတဘာဝတရားကလေးကိုမြင်အောင်ကြည့်ရမှာပဲမတတ်ရနေတဲ့အခါကျတော့ဩမတတ်ရတဲ့တဘာဝမှာယုတ်ကဘယ်လိုရှိတယ်နာငါဘယ်လိုရှိတယ်ဒီတဘာဝကိုမြင်အောင်ကြည့်တလန်းချင်းတလန်းချင်းသွားနေတဲ့အခါကျတော့လည်းပဲယောဂဘလို့ရှိတယ်နာငါဘလို့ရှိတယ်ဒါကိုမြင်အောင်ကြည့်သဘာဝကိုမြင်အောင်ကြည့်အဲ့ဒီသဘာဝကိုမြင်ရင်ဒါပရမတ်ကိုမြင်တာပဲဒါကြောင့်သဘာဝသည်ပရမတ်တနည်းအားဖြင့်ပြောတော့ဓမ္မသဘာဝဆိုတာဓမ္မဓမ္မဆိုတာတရားသဘာဝသည်ဓမ္မဓမ္မသည်တရားအဲ့ဒီတရားကိုမြင်အောင်ကြည့်တာသည်တရားအာထုတ်တဲ့အလုပ်လို့ခေါ်တယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ တဘာဝကိုမြင်အောင်ကြည့်ရမယ်။ပုံမှန်သဏ္ဍာန်ကိုမြင်အောင်နဲ့မပြီးဘူး။ပုံမှန်သဏ္ဍာန်ကိုမမြင်စေရဘူး။ပုံမှန်သဏ္ဍာန်မြင်အောင်နဲ့တရားမဖြစ်ဘူး။ပုံမှန်သဏ္ဍာန်นี่တရားမဟုတ်ဘူး။တဘာဝကမှတရားနော်။တဘာဝကမှတရားပုံမှန်သဏ္ဍာန်ကတရားမဟုတ်ဘူး။ဒါကြောင့်ပုံမှန်သဏ္ဍာန်ကိုစိတ်စွဲမထားနဲ့ပုံမှန်သဏ္ဍာန်ကိုမတွေ့စေနဲ့။ပုံမှန်သဏ္ဍာန်ကိုစိတ်ထဲမှာမမြင်စေနဲ့။ဒီတော့ဘုန်းကြီးတို့ပြိဿတွေစဉ်းစားကြည့်ပါဦး။ငါဆိုတာဘာကိုကြည့်ပြောတာလဲမင်းဟောဒီပုံမှန်သဏ္ဍာန်ကိုကြည့်ပြောတာပေါ့။နော်။ယောက်ျားမိန်းမဆိုတာလဲဘာကိုကြည့်ပြောတာလဲ။ဒါလဲပုံမှန်သဏ္ဍာန်ကိုကြည့်ပြောတာပဲ။ဒုမောင်ကခြေလဲဆိုတာလဲဘာကိုကြည့်ပြောတာလဲ။သူလဲပုံမှန်သဏ္ဍာန်ကိုကြည့်ပြောတာကြည့်ပဲ။တဘာဝတရားကိုမြင်အောင်ကြည့်နိုင်ရဲ့ခန္ဓာတော်ကလိုချင်တဲ့တဘာဝလေးကြံတန်းတဲ့တဘာဝလေးဖောက်ပြန်တဲ့တဘာဝလေးသိတဲ့တဘာဝလေးအဲ့ဒီတဘာဝတရားကလေးတွေကိုမြင်အောင်ကြည့်နိုင်ရဲ့အဲ့ဒီတဘာဝတရားသည်ငါလားမေးတော့တဘာဝတရားသည်တဘာဝတရားပဲငါမဟုတ်ဘူးငါဆိုတာဘာကြည့်ပြောတာလဲပုံမှန်သဏ္ဍာန်ကြည့်ပြောတာတဘာဝတရားကပုံမှန်သဏ္ဍာန်မှာမဟုတ်ပဲပဲငါဟုတ်ပါငါမဟုတ်ဘူးเนาะတဘာဝတရားသည်ပုံမှန်သဏ္ဍာန်မဟုတ်သည့်အတွက်ယောက်ျားမိန်းမကဟုတ်ရလားအဲ့ဒီတဘာဝတရားသည်ပုံမှန်သဏ္ဍာန်မဟုတ်သည့်အတွက်ဒုပောင်ကခြေလက်ကဟုတ်ရလားမဟုတ်ဘူးเนาะအဲ့ဒါကြောင့်တရားရှုမှတ်တဲ့အခါမှာငါဆိုတဲ့အစွဲကင်းရမယ်ဒုဗောင်ကခြေလဲဆိုတဲ့ဆွဲกินရမယ်ငါဆိုတဲ့ဆွဲရှိနေရင်လေဒါတရားမဖြစ်ဘူးဒုဗောင်ကခြေလဲဆိုတဲ့ဆွဲရှိနေရင်လေတရားမဖြစ်ဘူးเนาะအဲ့ဒါကြောင့်ငါဆွဲกินရမယ်ငါဆွဲกินရမယ်ဆိုတော့အခုတဘာဝတရားသည်ငါမဟုတ်ဘူးငါမဟုတ်တော့ဘယ်လိုလဲဘယ်လိုမှမဟုတ်ဘူးဒါဖြင့်ဘာတော့တဘာဝပဲငါမှလွတ်နေတဲ့တဘာဝငါမဟုတ်တဲ့တဘာဝပုဂ္ဂိုလ်တ attva မဟုတ်တဲ့တဘာဝအဲ့ဒါအဲ့ဒီအမြင်လေးမြင်သွားရင်ဒါဒိဋ္ဌိအမြင်စင်နေခေါ်တာပဲဟုတ်တယ်မလားအဲ့ဒါဝိပဿနာမရှုခင်မှာเนาะဝိပဿနာမရှုခင်မှာအဲ့ဒီအမြင်ကလေးစင်နေအောင်အရင်ဆုံးသဘောပေါက်နေအောင်ကြိုးစားပေးရမယ်ဟုတ်လားဒါကိုညာတာပရိညာလို့ခေါ်တယ်တနည်းအားဖြင့်ပြောတော့ဝိပဿနာမရှုခင်မှာဒိဋ္ဌိအရင်ဖြုတ်ရမယ်ဆိုတာဒါပြောတာဟုတ်လားဝိပဿနာမရှုခင်မှာဒိဋ္ဌိအရင်ဖြုတ်ရမယ်ဒိဋ္ဌိဆိုတာဘာတော့အမြင်မှားတာဒိဋ္ဌိကဘာလဲပုံမှန်အားဖြင့်ပြောရင်တော့ဒိဋ္ဌိကအမြင်ပေါ့နော်မိစ္ဆာလေးထည့်လိုက်တော့မှအမှားဆိုတဲ့စကားဖြစ်လာတာတဏ္ဍာလေးထည့်လိုက်တော့အမှန်မိစ္ဆာကအမှားတဏ္ဍာကအမှန်ဒိဋ္ဌိကအမြင်အယူအမြင်အတူတူပဲเนาะအဲ့တော့မိစ္ဆာနဲ့တွဲလိုက်ရင်အယူမှားအမြင်မှားတဏ္ဍာနဲ့တွဲလိုက်ရင်အယူမှန်အမြင်မှန်ဒါပဲမဲ့လို့လည်းပဲစာရိပုတ္တမှာတော့မိစ္ဆာဒိဋ္ဌိကိုသုံးရင်ဒိဋ္ဌိလိုပဲဒီလိုပဲရိုးရိုးပဲသုံးလိုက်တာပဲဘာဖြစ်လို့တော့ဆိုတော့ဘုန်းကြီးတို့ထင်ပါတယ်လောကကြီးမှာအမြင်မှန်တဲ့ပုဂ္ဂိုလ်နဲ့အမြင်မှားတဲ့ပုဂ္ဂိုလ်ဘယ်ကများမယ်ထင်လဲအမြင်မှားတဲ့ပုဂ္ဂိုလ်ကများတယ်ဒါကြောင့်မလို့ဒိဋ္ဌိလို့ပြောလိုက်တာနဲ့ order မိစ္ဆာဒိဋ္ဌိပဲအမြင်မှားပဲဆိုတာအလိုလိုသဘောပေါက်ပြီးသားဖြစ်သွားပြီဒါကြောင့်မလို့စာရိပုတ္တမှာမိစ္ဆာဒိဋ္ဌိလို့တကုတကမသုံးဘူးဒိဋ္ဌိကိုသုံးခြင်းရင်မှားသောอยู่ကိုသုံးခြင်းရင်ဒိဋ္ဌိလိုပဲသုံးလိုက်တယ်ဒိဋ္ဌိဆိုရင်อายุမှားဆိုတာလူတိုင်းနားလည်သွားတယ်နော်အဲ့တော့อายุမှန်ကြတော့ဗာလဲတမ္မာဒိဋ္ဌိอายุမှန်ကြတော့တမ္မာမပါပဲနဲ့အမြင်မှန်อายุမှန်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးဟုတ်လားတမ္မာမပါရင်อายุမှန်အမြင်မှန်ဆိုတဲ့အဓိပ္ပာယ်မရောက်ဘူးတမ္မာပါမအမှန်ဆိုတဲ့စကားပါတယ်တမ္မာမပါရင်တော့ အမားဆိုတဲ့အဓိပ္ပာယ်ရောက်တယ်။ကြတာဖြင့်ပြန်ပြောပါမယ်။ဒိဋ္ဌိဒိဋ္ဌိလို့ပြောရင်အမြင်မှန်လားအမြင်မှားလား အမြင်မှားဒိဋ္ဌိတွေအမြင်မှားမိမိတို့နေစဉ်နေစဉ်မြင်နေတဲ့အမြင်တွေအမြင်မှန်နေလားအမြင်မှားတယ်အမြင်မှားနော်ဒါကလောကအနေနဲ့ပြောတာမဟုတ်ဘူးပရမတ်အနေနဲ့ပြောတာဟုတ်လားပရမတ်အနေနဲ့ပြောတာလောကသဘာဝအနေနဲ့ကတော့မှန်တယ်လို့ပြောခြင်းပြောပေါ့ဒါပေမဲ့ ਪਰ မတ်အနေနဲ့ပြောမယ်ဆိုရင်ကိုယ်နေ့စဉ်နေ့စဉ်မြင်လာခဲ့တဲ့အမြင်ဟာအမှန်မြင်မဟုတ်ဘူး။ဘာအမြင်လဲ။အမှားမြင်နေအဲ့ဒါဒိဋ္ဌိပဲနော်။ဥပမာဆိုကြပါစို့။တာလို့မြင်တယ်၊သမီးလို့မြင်တယ်၊ဇနီးလို့မြင်တယ်၊ခင်ပွန်းလို့မြင်တယ်၊ဒီပေါင်ကချိလက်လို့မြင်တယ်။အဲ့ဒါတွေကဘာတွေလဲ။အဲ့ဒါအမြင်မှားတွေကြီးပဲအမြင်မှားတွေကြီးပဲ။ဘယ်တော့ကစမှားတယ်လဲ။ဘုန်းကြီးတို့ထင်ပါတယ်လူမှန်တိတကလေးကစမှားလာတာပဲဟုတ်လားဟိုးတတန္တရာလုံးမှာလည်းဒီတိုင်းပဲမမှားခဲ့ဘူးလားမှားခဲ့မှားခဲ့တာပဲအဲ့ဒီအမှားသည်နော်ဘလောက်အထိအန္တရာယ်ပေးတယ်လဲဆိုရင်အဲ့ဒီအမြင်မှားမစွန့်တဲ့မြတ်ကလပ်ပါလုံးဘယ်တော့မှနိဗ္ဗာန်မရောက်ဘူးနိဗ္ဗာန်မမြင်နိုင်ဘူးဟုတ်လားနိဗ္ဗာန်ဆိုတာကတစ္ဆာတစ္ဆာတရားတရားလားအမှန်လားနိဗ္ဗာန်ကတစ္ဆာတစ္ဆာတရားအမှန်နော်ဒါဆိုနိဗ္ဗာန်ဆိုတဲ့အမှန်တရားကိုမြင်ရင်အမှားမြင်ကိုစွန့်ရမယ်အမှားမြင်မစွန့်နိုင်ဘဲနဲ့အမှန်မြင်မရဘူးမရဘူးဟုတ်လားဒီတော့အမှားမြင်ရဲ့အမှန်မြင်ရဲ့ဟုတ်ရဲ့လားဘာလဲအမှားမြင်ရဲ့အမှန်မြင်ဆန်းကျင်မဲ့ဖြစ်လာပြီနော်ကိုနကောမြင်နေတဲ့အမြင်ကဘာအမြင်လဲအမှားမြင်တဲ့ကိုမြင်လာတာအဲ့ဒီအမှားမြင်တဲ့မြင်နေတဲ့ပုဂ္ဂိုလ်တယောက်ဒီအမှန်မြင်ဆိုတဲ့နိဗ္ဗာန်ရောက်နိုင်မှာမလားမရောက်နိုင်ဘူးဒါအမှားမြင်ရှိနေရင်အမှန်မြင်မဖြစ်ဘူးအမှန်မြင်မဖြစ်ရင်နိဗ္ဗာန်မရောက်ဘူးနိဗ္ဗာန်ရောက်ခြင်းရဲ့အမှန်မြင်ဖြစ်အောင်ကြိုးစားရမယ်အမှန်မြင်ဖြစ်ခြင်းရင်လေအမှားမြင်ကိုပယ်ရမယ်ဟုတ်လားအမှန်မြင်ဖြစ်ခြင်းဘာလို့ရမလဲအမှားမြင်ကိုပယ်ရမယ်အမှားမြင်ပယ်တယ်ဆိုတာဘာပြောတာလဲဒိဋ္ဌိကိုပယ်ရမယ်ဟုတ်လားအမှားမြင်ပယ်တယ်ဆိုတာဘာပြောတာလဲဒိဋ္ဌိကိုပယ်ရမယ်ဒိဋ္ဌိမပယ်ဖ ೇನೆ ရကိုမရဘူးအဲ့ဒီဒိဋ္ဌိအမျိုးအစားထဲမှာအဓိကကတော့တက္ကရာဒိဋ္ဌိပဲဟုတ်လားဟောကြီးတော့နည်းနည်းလေးတဆင့်တဆင့်တိုးလာတယ်နော်ဟုတ်ပြီဒိဋ္ဌိဆိုတဲ့နေရာမှာဒီနေရာမှာဒိဋ္ဌိနာမည်တွေအမျိုးမျိုးရှိတယ်ဒိဋ္ဌိအမျိုးအစားတွေမျိုးမျိုးရှိတယ်အဲ့ဒီအမျိုးမျိုးသောဒိဋ္ဌိတွေထဲမှာအခုဗာဒိဋ္ဌိကိုအဓိကထားပြောမလဲသက္ကာယဒိဋ္ဌိဟုတ်လားအမှားမြင်တာဒီဒိဋ္ဌိအဲ့ဒီဒိဋ္ဌိထဲမှာသက်ကာယဒိဋ္ဌိဟုတ်ပြီနော်ဒီတော့သက်ကာယဒိဋ္ဌိဆိုတာကဒိဋ္ဌိကအမှားမြင်ဘယ်ပေါ်မှာအမှားမြင်တာတော့သက်ကာယဒိဋ္ဌိဒီဘယ်ပေါ်မှာအမှားမြင်တာတော့အဲလွယ်လွယ်ပြောရင်တော့သက်ကာယအပေါ်မှာအမှားမြင်တာပေါ့ဟုတ်တယ်မလားပါတယ်လေသက်ကာယအပေါ်မှာအမြင်မှားတာဟုတ်လားသိကြမှတ်နော်ဘယ်ပေါ်မှာအမြင်မှားသွားတာလဲသက်ကာယအပေါ်မှာအမြင်မှားသွားတာမို့လို့သက်ကာယဒိဋ္ဌိမှန်ပြီလားပါတယ်လေသက်ကာယအပေါ်မှာအမြင်မှားသွားတာမို့လို့သက်ကာယဒိဋ္ဌိရှင်းတယ်နော်ဒါလွယ်အောင်ဘုန်းကြီးပြောပေးနေတာဟုတ်လားဟိုစာလာပေးလာစာတန်ပေးတန်နဲ့သိသုံးလုံးအားကျင့်ရင်လည်းပဲတချို့တချို့မမှတ်မိဘူးအဲ့တော့သက်ကာယဒိဋ္ဌိဆိုတဲ့စကားလုံးလေးတော့ကြားဖို့တယ်မဟုတ်လားဒိဋ္ဌိဆိုတာကအမှားမြင်အမြင်မှားတာဘယ်ပေါ်မှာအမြင်မှားတာလဲဟောဘီသက်ကာယအပေါ်မှာအမြင်မှားတာနော်သက်ကာယအပေါ်မှာအမြင်မှားတာ အဲ့ဒါကရတာဘယ်လိုလဲမြေတော်ဟောဒီမှာပရမတ္ထတရားခန္ဓာ၅ပါးနော်ဟောရာဒီသက်ကာယပဲပရမတ္ထတရားဒီပါလဲသက်ကာယခန္ဓာမနပါလဲပရမတ္ထသရခန္ဓာ၅ပါးကိုပြောတာနော်ပရမတ္ထသရခန္ဓာ၅ပါးခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီပရမတ္ထအဲ့ဒီပရမတ္ထကိုပဲဒီနေရာမှာသက်ကာယအော်ခန္ဓာ၅ပါးကိုဘာဖြစ်လို့သက်္ကာယလို့ခေါ်တာတော့တကယ်ရှိတဲ့တရားမဟုတ်လို့ဟုတ်တယ်မလားဘာလဲဒီတော့အခြေခံတော့ကဘုန်းကြီးဘာပြောခဲ့လဲပညာနဲ့ပရမတ်ပညာဒီတကယ်ရှိတဲ့တရားလားပရမတ်ကပညာကတကယ်မရှိတဲ့တရားပရမတ်ကပညာကသမုတ်ထားတဲ့အမှန်သမုဒိသ္စာပရမတ်ကတကယ်အဟုတ်အမှန်အဟုတ်မှန်ပရမတ်ထသ္စာသိလို့မလားပညာကသမုတ်ထားတဲ့အမှန်ပရမတ်ကအဟုတ်မှန်အဟုတ်မှန်ရှင်းမရှင်းနဲ့ပြောရင်ပညာဒီတကယ်ရှိသလားမရှိဘူးလားပရမတ်ကတကယ်ရှိတယ်ပညာကတကယ်မရှိဘူးပရမတ်ကဒုပေါင်းကခြေလက်တွေတကယ်ရှိသလားပညာလားပရမတ်လားလူနဲ့ဗြဟ္မာတိတကယ်ရှိသလားပညာလားပရမတ်လားခွေးတို့ကြက်တို့ငှဲတို့တကယ်ရှိသလားပညာလားပရမတ်လားသားတွေသမီးတွေဆိုရာတိတကယ်ရှိသလားပညာလားပရမတ်လားပညာနော်အဲ့ဒီလူတွေနဲ့တွေခွေးတွေကြက်တွေငှဲတွေသားတွေသမီးတွေရဲ့တန်တန်မှာရုပ်သဘောရဲ့နာမ်သဘောရဲ့မရှိဘူးလားရှိလားသူတို့ကြတော့တကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားဘာဖြစ်လို့လဲဆိုတော့ခုနပညာကပြောင်းပြောင်းသွားတယ်ပရမတ်ကမပြောင်းဘူးဟုတ်တယ်မလားဆိုကြပါစို့ပညာတရားသည်ကလေးတုန်းကကလေးပုံပန်းတရံနည်းနည်းလေးကြည့်လာတော့လူကြီးပုံပန်းတရံနည်းနည်းကြည့်တော့လူအိုတယောက်ရဲ့ပုံပန်းတရံမပြောင်းဘူးလားပြောင်းပြောင်းတယ်နော်ပညာကပြောင်းတယ်ကလေးစရာရဲ့လူငယ်စရာရဲ့လူကြီးစရာရဲ့အဖိုးအဖွားစရာရဲ့မပြောင်းဘူးလားပြောင်းပါပရမတ်ကပြောင်းလားဟိုးငငယ်တုန်းကစိတ်ဆိုးရင်လည်းစိတ်ဆိုးတာသည်ဒေါသအဲ့ဒါမလားကလေးတယောက်စိတ်ဆိုးတယ်ကလေးစရာကပညာစိတ်ဆိုးတာကဒေါသပရမတ်စိတ်ဆိုးတဲ့ဒေါသကပရမတ်နန်းနလေးကြီးလာတော့လူငယ်ဖြစ်လာတဲ့လူငယ်ဆိုတာကပညာအဲ့ဒီလူငယ်တယောက်လဲစိတ်မဆိုးတတ်ဘူးလားစိတ်ဆိုးတတ်စိတ်ဆိုးတာဒီတခြားလားဒေါသလားဒေါသသည်ပရမတ်ဒေါသသည်ပရမတ်ဒီလိုမလားနန်းနလူကြီးဖြစ်လာတော့လဲစိတ်ဆိုးတဲ့သဘောမရှိဘူးလားရှိလားဒါတော့လူကြီးဆိုတာကဘာလဲစိတ်ဆိုးတဲ့သဘောကအဖိုးဖားရွယ်ရောက်လာတော့လဲစိတ်ဆိုးတဲ့ဒေါသမရှိဘူးလားရှိလားအဖိုးဖားဆိုတာကအဲစိတ်ဆိုးတဲ့ဒေါသဆိုတာကဘယ်သူပဲစိတ်ဆိုးစိတ်ဆိုးစိတ်ဆိုးရင်ဒေါသကြီးပဲဟုတ်လားမကလေးတယောက်ကစိတ်ဆိုးလို့နာမည်တစ်မျိုးလူကြီးမလို့နာမည်တစ်မျိုးအဖိုးဖားမလို့နာမည်တစ်မျိုးဒီလိုမရှိဘူးရှင်းလားတစ်မျိုးတည်းပဲအဲ့ဒီတစ်မျိုးတည်းမလို့ပြောင်းလဲခြင်းမရှိဘူးအော်လူကတော့မပြောင်းလားပြောင်းသွားလားအသက်အရွယ်အားလျော်စွာမပြောင်းလားပြောင်းလားပြောင်းသွားတယ်လူကတော့အသက်အရွယ်အားလျော်စွာပြောင်းသွားတာပဲသူ့တဘာဝတရားကလေးကတော့ပြောင်းရလားမပြောင်းဘူးနော်မပြောင်းဘူးဟောဝမ်းသာတော့ပြုံးတယ်ကလေးလည်းဝမ်းသာရင်ပြုံးတာပဲလူကြီးလည်းဝမ်းသာရင်ပြုံးတာပဲဟုတ်တယ်မဟုတ်လားဝမ်းသာရတိတိချာလားသောမနတ္တလားသောမနတ္တကလေးရဲ့တန်တံမှာလည်းသောမနတ္တမရှိဘူးလားလူကြီးရဲ့တဏ္ဍာလည်းသောမနတ္တမရှိဘူးလားရှိတာပဲလူကြီးလည်းဝမ်းသာရင်ပြုံးတာပဲကလေးလည်းဝမ်းသာရင်ပြုံးတာပဲเนาะလူကြီးတို့လူငယ်တို့သာပြောင်းရင်ပြောင်းသွားမယ်ဝမ်းသာလို့ဖြစ်ပေါ်လာတဲ့အမူအရာကတော့မပြောင်းဘူးဝမ်းသာတဲ့သဘောပြုံးတဲ့သဘောပုံမှန်တရားကြီးပြောတာမဟုတ်ဘူးเนาะဝမ်းသာတဲ့စိတ်ကိုပြောတာသောမနတ္တစိတ်စိတ်ချင်းကတော့မတူဘူးလားတူလားအဲ့တော့လူကလေးတို့လူကြီးတို့စရာကတခြားလားပညာလားသူယတနာမှာရှိတဲ့ဝမ်းသာတဲ့ဝမ်းနေတဲ့စိတ်ဆိုးတဲ့ဒေါသဖြစ်တဲ့လူချင်းတဲ့ ဲ့ဒါမြေသရိယာတွေဖြစ်တယ်အဲ့ဒါတွေကတရားလားပရမတ်လားပရမတ်ကပြောင်းသလားမပြောင်းဘူးလားဘလူကပြောင်းလဲပညာကပြောင်းတယ်ဒီတော့ပညာသည်ရှိတရားလားမရှိတရားလားပရမတ်ကပညာကဟုတ်တဲ့တရားလားမဟုတ်တဲ့တရားလားပရမတ်ကဘာလဲအဲဒါကြောင့်မလို့နော်ပညာကိုမြင်ရင်အမြင်မှားပရမတ်မြင်မှားအမြင်မှားပညာမြင်ရင်ဘာလဲအမြင်မှားပရမတ်မြင်မှားအမြင်မှားဒီတော့ဘုန်းကြီးတို့ပရိသတ်တွေကတသံတရာလုံးမှာပရမတ်မြင်ခဲ့တာလားပညာမြင်ခဲ့တာလားအမြင်မှန်နဲ့နေကြတာလားအမြင်မှားနဲ့နေကြတာလားအမြင်မှားနဲ့နေကြတာဒီလိုမလားကဲကောင်းပြီဒါဖြစ်ရင်နောက်တစ်မျိုးပြန်ရှင်းပါမယ်ပညာတရားတွေပုံမှန်တရားကိုပြောတာပါပရမတ်တရားကြတော့အဲ့ဒီပုံမှန်တရားထဲမှာရှိတဲ့ခန္ဓာဘယ်နှပါးလဲ၅ပါးပုံမှန်တရားထဲမှာရှိတဲ့ခန္ဓာဘယ်နှပါးပါလဲခန္ဓာ၅ပါးနော်ပညာကခန္ဓာရှိရလားပညာကပုံမှန်သရံပရမတ်ကခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးအဲဒါကကြီးနေနေဘာမှမလုံးနဲ့ထိုင်းနေတော်တော်ဘာမှမလုံးနဲ့ဒါကတရားမဟုတ်ခင်ကြုံလို့ရမယ့်အလုပ်တွေတရားဟောတဲ့အချိန်မှာဘယ်လိုမှအနာမကန်နဲ့ကြားလားဟိုမှာသူများကဗီဒီယိုရိုက်နေတာကိုယ့်ရုပ်ကာယနဲ့လားမလုံးနဲ့ဟုတ်ပြီနော်ပညာဆိုတာကတခြားလားပုံမှန်တရားလားပရမတ်တရားတခြားလားသဘာဝတရားလေးလားသဘာဝတရားကလေးဒီလိုမလားဟုတ်ပြီအဲ့ဒီသဘာဝတရားကလေးကိုအမျိုးအစားခွဲကြည့်လိုက်တော့အမျိုးအစား၅မျိုးရှိတယ်ဘယ်နှမျိုးလဲအဲ့ဒီမျိုးအစား၅မျိုးကဘယ်သူတွေလဲမေးရင်ရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ရခံအဲ့ဒီသဘာဝတရား၅မျိုးသည်မရှိတရားလားအရှိတရားလားဟုတ်ပြီနော်မရှိတရားလားအရှိတရားလားအရှိတရားမို့လို့သူတို့ကိုသက်ကာယလို့ခေါ်တယ်ဘယ်လိုခေါ်လဲမရှိတရားလားအရှိတရားလားအရှိတရားမို့လို့ဘယ်လိုခေါ်လဲအဲ့ဒီတော့ခန္ဓာ၅ပါးသည်သက်ကာယခန္ဓာ၅ပါးသည်သို့တော်ဘုန်းတော်ပရိသတ်တွေကခန္ဓာ၅ပါးလို့မြင်တာလားလူနဲ့မြန်မာလို့မြင်တာလားဘယ်လိုမြင်တော့လူနဲ့မြန်မာယောက်ျားမိန်းမဒုပေါင်ကားချစ်လက်ပုဂ္ဂိုလ်တတ္တဝါဒီလိုမမြင်ဘူးလားမြင်တော့အဲ့ဒီလိုမြင်တယ်နော်အဲ့တော့ခန္ဓာ၅ပါးဆိုတဲ့တက္ကာယအပေါ်မှာခန္ဓာ၅ပါးလို့မြင်ရင်အမြင်မှန်လားအမြင်မှားလားခန္ဓာ၅ပါးလို့မြင်ရင်အမြင်မှန်ပုဂ္ဂိုလ်တ attva လို့မြင်လိုက်တော့ဘာဖြစ်သွားလဲအမြင်မှားဖြစ်သွားတယ်ဟုတ်လားပုဂ္ဂိုလ်တ attva လို့မြင်လိုက်တော့အမြင်မှားဖြစ်သွားတယ်အမြင်မှားဆိုတော့ခန္ဓာ၅ပါးကသက္ကာယအမြင်မှားတာကဒိဋ္ဌိခန္ဓာ၅ပါးကအမြင်မှားတာကနှစ်ခုပေါင်းလိုက်တော့အဲ့ဒါပဲဘုန်းကြီးတို့ဟုတ်လားခန္ဓာ၅ပါးကဘာလဲအမြင်မှားတာကနှစ်ခုပေါင်းလိုက်တော့ဘယ်လိုမြင်လို့အမြင်မှားတယ်လို့ခေါ်တာလဲပုဂ္ဂိုလ်တ attva ဟုတ်လားပုဂ္ဂိုလ်တို့တ attva တို့လူတို့နတ်တို့ပြမာတို့ယောက်ျားတို့မိန်းမတို့เนาะအဲ့ဒီလိုမြင်လို့အမြင်မှားလားအမြင်မှားလားအမြင်မှားဒီလိုမှလားအဲ့ဒီလိုမြင်လို့အမြင်မှားဒီတော့ဟောဒီယုံတရားကလေးကိုယုတ်လို့မြင်ရင်အမြင်မှန်လားအမြင်မှားလားအဲ့ဒီယုံတရားကလေးကိုကြည့်ပြီးတော့ပုဂ္ဂိုလ်ပဲတ attva ပဲလို့မြင်ရင်အမြင်မှန်လားအမြင်မှားလားအမြင်မှားဒီလိုမှလားပုဂ္ဂိုလ်ပဲတ attva ပဲဆိုတော့တခြားသဘောဖြစ်သွားတာလားပညာသဘောဖြစ်သွားတာခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မြင်တာကပရမတ်အမြင်ပုဂ္ဂိုလ်တ attva လို့မြင်တာကပညာအမြင်ဒီတော့ယုတ်ကိုယုတ်လို့မြင်ရင်ပရမတ်အမြင်မှန်လားအမြင်မှားလားအမြင်မှန်တက္ကာရတော့တက္ကာရပဲဒါပေမဲ့ဒိဋ္ဌိမဖြစ်ဘူး ဟုတ်လားအဲသူ့ကိုကြည့်ပြီးတော့ဒါကယောက်ျားပဲမိန်းမပဲငါပဲသူပဲလို့ပြောလိုက်တော့ပညာအမြင်တင်သွားပြီဟုတ်လားပညာနဲ့တင်စားပြီးတော့မြင်တယ်လို့ခေါ်တယ်အဲ့ဒါလို့ဆိုအမြင်မှန်လားအမြင်မှားလားအဲ့ဒါလို့ဆိုရင်ဘာဖြစ်သွားလဲဒိဋ္ဌိဖြစ်သွားပြီဘယ်ပုံမှာဖြစ်တဲ့ဒိဋ္ဌိတုံးပြီးတော့ရုပ်ဆိုတဲ့သက်ကာယပုံမှာဖြစ်တဲ့ဒိဋ္ဌိဝေဒနာဆိုတဲ့သက်ကာယပုံမှာဖြစ်တဲ့ဒိဋ္ဌိသင်ညာဆိုတဲ့သက်ကာယပုံမှာဖြစ်တဲ့ဒိဋ္ဌိသင်္ခါရဆိုတဲ့သက်ကာယပုံမှာဖြစ်တဲ့ဒိဋ္ဌိဝိညာဉ်ဆိုတဲ့သက်ကာယပုံမှာဖြစ်တဲ့ဒိဋ္ဌိဒီလိုမလားပေါင်းပြောလိုက်တော့သက်ကာယဒိဋ္ဌိပေါ့ဒါပေမဲ့ခန္ဓာ၅ပါးကရှိတဲ့အခါကျတော့ခန္ဓာ၅ပါးရှိလို့သက်ကာယဒိဋ္ဌိ၅ပါးသက်ကာယဒိဋ္ဌိဘယ်နှပါးလဲခန္ဓာဘယ်နှပါးမလို့၅ပါးလို့ပြောတာလဲခန္ဓာ၅ပါးရှိလို့သက်ကာယဒိဋ္ဌိဘယ်နှပါးပါလိဟုတ်ပြီနော်ခန္ဓာက၅ပါးရှိတယ်သက်ကာယက၅ပါးရှိတယ်သက်ကာယ၅ပါးမလို့သက်ကာယဒိဋ္ဌိကလည်းဘယ်နှပါးလဲ၅ပါးရှင်းတယ်နော်ကဲနောက်တစ်မျိုးပြောလိုက်မယ်ခန္ဓာတစ်ပါးတစ်ပါးမှာအမြင်မှားမှုဘယ်နှမျိုးလဲဆိုရင်၄မျိုးရှိတယ်ခန္ဓာတစ်ပါးတစ်ပါးမှာဘယ်နှမျိုးနဲ့အမြင်မှားတော့၄မျိုးနဲ့အမြင်မှားတယ်ဟုတ်ရဲ့လားခန္ဓာတစ်ပါးတစ်ပါးမှာဘယ်နှမျိုးနဲ့အမြင်မှားပါလိ၄မျိုးနဲ့အမြင်မှားတယ်ဒါတော့ဘုန်းကြီးတို့ကျေတဲ့ဝင်မပြောသေးဘူးနော်ရှုပ်သွားမှဆိုလို့အဲ့တော့ရူပခန္ဓာအပေါ်မှာအမြင်မှားခြင်းဘယ်နှမျိုးပါလိဝရဏခန္ဓာပေါ်မှာမြင်မှားခြင်းဘယ်နှမျိုးပါလိ။တဉ္ဇခန္ဓာပေါ်မှာမြင်မှားခြင်းဘယ်နှမျိုးပါလိ။သင်္ခါရခန္ဓာပေါ်မှာမြင်မှားခြင်းဘယ်နှမျိုးပါလိ။ဝိညာဏခန္ဓာပေါ်မှာမြင်မှားခြင်းဘယ်နှမျိုးပါလိ။ဟောအားလုံးပေါင်းလိုက်တော့မြင်မှားခြင်းဘယ်နှမျိုးတော့20အဲ့ဒါကိုဘယ်လိုခေါ်လဲ။သက္ကာယဒိဋ္ဌိ20ဟုတ်ရဲ့လားပါတယ်လေကြဖိုင်းတော်ပရိသတ်တွေမှာသက္ကာယဒိဋ္ဌိရှိတယ်။အဲ့ဒီသက္ကာယဒိဋ္ဌိပေါ်ဘလောက်တောင်ရှိတယ်လဲမင်းဘယ်လိုပြောမလဲ။သက္ကာယဒိဋ္ဌိ20တောင်ရှိတယ်နော်။အဲ့ဒီတော့သက္ကာယပေါ်မှာအမြင်မှားတဲ့ဒိဋ္ဌိပေါ်20ရှိတယ်။အဲ့ဒီအမြင်မှားတဲ့ဒိဋ္ဌိ20ကိုဖိုင်းတော်ပရိသတ်တွေကရှင်းနိုင်ရင်ရှင်း၊ပယ်နိုင်ရင်ပယ်၊မပယ်နိုင်ရင်နိဗ္ဗာန်မရဘူး။ဟုတ်ရဲ့လား။မပယ်နိုင်ရင်နိဗ္ဗာန်မြင်မှာမလား။အဲ့ဒါကြောင့်မလို့နိဗ္ဗာန်မြင်ញင်ပါတယ်ဆိုရင်အဲ့ဒီသက်ကာယဒိဋ္ဌိကိုပယ်ရမယ်။သက်ကာယကိုပယ်ရမလားဒိဋ္ဌိကိုပယ်ရမလား။ဒိဋ္ဌိကိုပယ်ရမယ်။ဟုတ်လား။အဲ့ဒါသက်ကာယဆိုတာကခန္ဓာအဲ့ဒီခန္ဓာဒီတကယ်ရှိတဲ့တရားတကယ်ရှိတဲ့ခန္ဓာမလို့ခန္ဓာစိတ်ခန္ဓာမှန်။အဲ့ဒီခန္ဓာအပေါ်မှာဉာဏ်ရောက်ရင်အဲ့ဒါခန္ဓာဉာဏ်ရောက်။ဟုတ်ရဲ့လား။အဲ့ဒီခန္ဓာကိုဉာဏ်နဲ့မြင်အောင်ကြည့်နိုင်ရင်ဘာဖြစ်မလဲခန္ဓာဉာဏ်ရောက်ဖြစ်မယ်အဲ့ဒီခန္ဓာကိုမှဉာဏ်နဲ့မြင်အောင်မကြည့်နိုင်ရင်ခန္ဓာဉာဏ်ရောက်မဖြစ်ဘူးဒါကြောင့်ဝိပဿနာရှုတဲ့အလောဟာဟောဒီခန္ဓာစိတ်ခန္ဓာမှန်ကိုမြင်အောင်ကြည့်နိုင်ဖို့အရေးကြီးတယ်နော်အဲ့ဒီခန္ဓာစိတ်ခန္ဓာမှန်ကိုမြင်အောင်ကြည့်တဲ့နေရာမှာဟောဒီပညာတွေလာမရောပါစေနဲ့ဟုတ်ရဲ့လားပညာတွေလာမရောပါစေနဲ့ပညာတရားတရားပြောတာလားပုံမှန်တရားပြောတာလားပရမတ်ကဘာတော့တဘာဝတရားပညာကိုပုံမှန်တရားလို့ပြောရင်ပရမတ်ကတဘာဝတရားပညာကိုမရှိတရားလို့ပြောရင်ပရမတ်ကအဲဒီလိုသူ့အလေးနဲ့သူတွဲပေါ့နော်ကဲပညာကိုပုံမှန်တရားလို့ပြောရင်တဘာဝကပရမတ်ကအဲတဘာဝတရားလေးတဘာဝတရားလေးနော်အဲ့ဒီတော့ခန္ဓာစိတ်ခန္ဓာမှန်ဆိုတဲ့ပရမတ်ကိုမြင်အောင်ကြည့်နေတဲ့အချိန်မှာပုံမှန်တရားလုံးဝမတွေ့ပါစေနဲ့ဟုတ်လားပုံမှန်တရားလုံးဝမတွေ့ပါစေနဲ့ပုဂ္ဂိုလ်တ attva လုံးဝမမြင်ပါစေနဲ့ငါဆိုတဲ့အစွဲငါဆိုတဲ့အယူလုံးဝမရှိပါစေနဲ့နော်ငါဆိုတဲ့အစွဲငါဆိုတဲ့အယူလုံးဝမရှိပါစေနဲ့ပုံမှန်တရားကိုလုံးဝမမြင်ပါစေနဲ့အကောင်ထဲဆိုတဲ့တရကြီးကိုလုံးဝမတွေ့ရပါစေနဲ့ဒီတော့အများဖြင့်မြင်နေကြတာကပုံမှန်သဏ္ဍာန်မြင်နေကြတာကိုတဘာဘကိုမြင်အောင်ကြည့်ပါတော့နည်းနည်းတော့ကြည့်ရခက်တာပေါ့ဟုတ်လားဘာဖြစ်လို့တော့ဆိုတော့ကြည့်လိုက်တိုင်းကြည့်လိုက်တိုင်းပုံမှန်သဏ္ဍာန်ကြီးကိုမတွေ့ဘူးလားတွေ့ ကြည်လနဲ့ကြည်လနဲ့ပုံမသနာကြီးကိုတွေ့နေတော့သဘာဝတရားကိုကြည်သဘာဝတရားကိုကြည်ဆိုတော့နည်းနည်းကြည်ရခက်တယ်အဲ့ဒီတော့အကြည်ရခက်တဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေဘာလုပ်မလဲစောသောကလေးကဒါကပညာဒါကပရမတ်နားလည်ထားဖို့မလိုဘူးလားလို့ဟောတာကအကောင်ထည်ကြီးဟောတာကသဘာဝအကောင်ထည်မကြည့်နဲ့သဘာဝကိုမြင်အောင်ကြည့်အဲ့ဒီလိုနားလည်ထားဖို့မလိုဘူးလားလို့လားအဲ့လိုနမနားလည်းမထားဘူးဆိုရင်တော့အကောင်ထည်ကြီးမြင်လဲပဲအမှန်လို့ထင်နေတာပဲဟုတ်လားပုံမှန်သရမြင်နေလဲအကောင်အမှန်လို့ထင်နေတာပဲတချို့တချို့ပုဂ္ဂိုလ်တွေတရားထိုင်တရားထိုင်နေတဲ့အခါကျတော့ဟောတမာရီအားလေးကောင်းလာတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်ကလေထဲကိုမြောက်နေသလိုလိုကြမ်းမြင်နဲ့လွတ်နေသလိုလိုမထင်ရဘူးလားထင်ရလေထဲမြောင်းနေတယ်ကြမ်းမြင်နေလွတ်နေတယ်ဆိုတာကိုကတခြားယူရပြောတာလားအကောင်အထည်ပုံမှန်သဏ္ဍာန်ကြီးယူရပြောတာလားပုံမှန်သဏ္ဍာန်ကြီးယူရပြောနေတာဒီလိုမဟုတ်လားအဲ့တော့မျက်စိကတော့ဖွင့်ကြည့်တာမဟုတ်ဘူးဒါပေမဲ့စိတ်ထဲမှာပေါ်နေတယ်ဟုတ်လားအာမြတ်စွာဘုရားရဲ့ပုံမှန်သဏ္ဍာန်စောင်းနှံနေဒီစောင်းနေပြတ်တတ်တယ်ဘုရားရဲ့ယဟန္တာတွေမြင်နေတယ်စိတ်ထဲမှာတွေ့နေတယ်ဒါကိုတရားတွေ့တယ်လို့တချို့ကလည်းထင်နေတယ်ဟုတ်လားကြမ်းမြင်ကနေလွတ်နေတယ်။ကောင်းငင်မှာတက်ပြီးတော့တမင်ငွေထိုင်နေရသလိုလိုလေထဲမှာထိုင်နေရသလိုလိုဒီလိုထင်နေတယ်။အဲ့ဒီလိုထင်နေတာကိုပဲတကယ်တရားတွေ့တယ်လို့เนาะထင်တဲ့သူကလည်းထင်တယ်။ကြမ်းမြင်ကနေလွတ်နေပါတယ်ဆိုကြဲကအဲ့ဒါတခြားတာပုံမှန်သဏ္ဍာန်လား။ပုံမှန်သဏ္ဍာန်ကြီးသူမြင်နေတာเนาะ။အဲ့ဒါဆိုရင်တရားတွေ့တယ်ခေါ်တာလားခေါ်နိုင်လားပုံမှန်သဏ္ဍာန်မြင်နေပါတယ်ဆိုကြတဲ့ကပညာလားပရမတ်လားပညာအရှိတရားလားမရှိတရားလားမရှိတရားအဲ့ဒီတော့အဲ့ဒီလိုမြတ်တွေ့လာခဲ့သေးရှိတော်ဟာကမှားနေပြီဘယ်တော့မှအဲ့ဒါကိုတွေ့လို့တွေ့တဲ့အချိန်မှဘယ်တော့မှဝမ်းမြောက်ဝမ်းသာမဖြစ်ပါနဲ့ဘယ်တော့မှစိတ်ကြီးမဝင်ပါနဲ့ဟုတ်တယ်မလားဘယ်တော့မှစိတ်ကြီးမဝင်ပါနဲ့ဟာအဲ့ဒီလိုမြတ်ထူးထူးခြားခြားလေးတွေတွေ့လာရင်ဒါတရားတကိုးပဲဒါတရားတွေ့တာတချို့ကအဲ့ဒါလေးကိုကျင့်နှံ့ပြီးတော့နေကြတာဘယ်တော့မှမကျင့်နှံ့ပါနဲ့ဟုတ်လားဒါကျင့်နှံ့မဲ့လို့မဟုတ်ဘူးဘာဖြစ်လို့တော့မေးတော့အဲ့ဒါသည်ပုံမှန်သဏ္ဍာန်အကောင်အထည်သဘာဝမဟုတ်ဘူးပညာတရားပရမတ်တရားမဟုတ်ဘူးเนาะပညာတရားဖြစ်နေတဲ့အတွက်ပညာသည်သမထရဲ့နမိတ်ပရမတ်ကမ္မဝိပဿနာရဲ့အာယုံအကောင်ထပုံမှန်သဏ္ဍာန်သည်ပညာပညာသည်သမထရဲ့နမိတ်သမထအာကောင်းလို့ဖြစ်တာသမထအာကောင်းလို့ဖြစ်တာဒီလိုမဟုတ်လားပရမတ်ကမှဘလူရဲ့အာယုံနော်ဝိပဿနာရဲ့အာယုံဒီတော့ဝိပဿနာဖြစ်ခြင်းရဲ့ဘာကိုမြင်အောင်ကြည့်ရမလဲပရမတ်ကသာမြင်အောင်ကြည့်အကောင်ထမြင်နေသည်မြတ်ပုံမှန်သဏ္ဍာန်တွေ့နေသည်မြတ်ဘယ်တော့မှအဲ့ဒါကိုဝမ်းမသာနဲ့ဒါမှားနေပြီဒီလိုမှတ်နော်ဟောပြီဒီနေရာမှာခန္ဓာဉာဏ်ရောက်တစ္ဆာပေါ့ခန္ဓာဉာဏ်ရောက်သလားပညာခန္ဓာလားပရမခန္ဓာလားပုံမှန်သဏ္ဍာန်ခန္ဓာလားသဘာဝခန္ဓာလားအဲ့ဒီသဘာဝခန္ဓာအပေါ်မှာဉာဏ်ရောက်ရမယ်နော်ပညာဆိုတဲ့ပုံမှန်သဏ္ဍာန်စီကိုစိတ်မရောက်ပါစေနဲ့ပုံမှန်သဏ္ဍာန်စီစိတ်ရောက်နေရင်အဲ့ဒါပညာပုံမှန်တောင်းတင်းနေတဲ့ခေါ်တယ်ဟုတ်လားပညာပုံမှန်တင်းနေတယ်ပညာပုံမှန်တင်းနေရင်ငါဆိုတဲ့ဆွဲကလည်းမပြုတ်ဘူးနော်ဒီတော့ဘုန်းတော်ပရိသတ်တွေက50ပြုတ်အောင်ဒီနေရာမှာတခြားမြင်အောင်ကြည့်ရမလားပရမတ်မြင်အောင်ကြည့်ရမလားပရမတ်မြင်မှအမြင်မှဟုတ်ရလားကဲကောင်းပြီဒါဖြစ်ရင်ပရမတ်ကခန္ဓာစစ်ပညာကခန္ဓာအတုပရမတ်ကခန္ဓာအစစ်တက္ကာယသရပညာပြောတာလားပရမတ်ပြောတာလားပြန်ပြောစမ်းတက္ကာယသရပညာလားပရမတ်လားခန္ဓာစစ်ခန္ဓာစစ်သရပညာလားပရမတ်လားဒါကြောင့်ပညာမမြင်ပါစေနဲ့ပရမတ်ကိုမြင်အောင်ကြည့်ပါဟုတ်တယ်မလားကဲကောင်းပြီဒါဖြင့်ပရမတ်ခန္ဓာကိုဘုန်းကြီးတို့တလုံးချင်းရှင်းပြတဲ့အခါကျတော့နံပါတ်1ကဘာခန္ဓာလဲရူပခန္ဓာဘာခန္ဓာပါလဲရူပဆိုတာရုပ်လို့ခေါ်တယ်ဟုတ်လားမြန်မာလိုပြန်တော့ဖောက်ပြန်တတ်တဲ့သဘာဝတရားကလေးအဲ့ဒါကိုရုပ်လို့ခေါ်တယ်ဒီတော့အဲ့ဒီရုပ်ဆိုတဲ့ရူပခန္ဓာသည်ပညာတုံးကလည်းရုပ်လို့ခေါ်ခဲ့တာပဲအခုပရမတ်ကလည်းရုပ်လို့ခေါ်နေတယ် အခုပြောနေတာပညာယောဂကိုပြောမှာလားပရမယောဂကိုပြောမှာလားပညာယောဂကတော့သိပြီးသားပုံမှန်သလားဟုတ်ရဲ့လားအဲ့ဒါပညာယောဂဘောနဝိပဿနာရှုတဲ့အခါကျတော့ပညာယောဂရှုရမလားပရမယောဂရှုရပရမယောဂကဘယ်ဟာလဲမေးတော့ပရမယောဂကသဘာဝတရားကလေးနော်အဲ့ဒီသဘာဝတရားကလေးတွေကဘလောက်များသလဲဆိုရင်28ပါးရှိတယ်ဒါပေမဲ့ဘုန်းကြီးတို့ပရိသတ်တွေက28ပါးလုံးကြည့်ဖို့တော့မလိုအပ်ပါဘူးနော်၄ပါးလောက်ပဲနည်းနည်းနည်းနည်းကြည့်ပါဘယ်နှပါးလဲ
၄ပါး
အဲ့ဒီ၄ပါးကဘာလဲဆိုတော့မဟာဘုတ်ပေါ့ဟုတ်လားမဟာဘုတ်ရုပ်ထဲမှာထင်ရှားတဲ့ရုပ်၄မျိုးလို့ဒီလိုအဓိပ္ပာယ်မှတ်လိုက်ရုပ်တွေရှိတယ်28ဒါပေမဲ့ကြံတဲ့ရုပ်တွေကမထင်ရှားပါဘူးတဲ့ထင်ရှားတဲ့ရုပ်ဘယ်နှမျိုးတယ်လဲ
၄မျိုး
အဲ့ဒါကိုမဟာဘုတ်လို့ခေါ်တယ်မဟာဆိုတာကနော်ဘုန်းကြီးတို့မြန်မာလိုပြန်လာတော့အခြားရုပ်တွေတဲ့ပို့ပြီးတော့ကြီးကျယ်တယ်လို့ပြောခြင်းပြောဒါပေမဲ့တကယ်ကတော့ကြီးတာတော့မဟုတ်ဘူးနော်ဘုရားကပါလဲထင်ရှားတာအခြားရုပ်တွေတဲ့ပို့ပြီးတော့ထင်ရှားတာဒါကိုပြောတာနော်မဟာကပို့လွန်သောဘုရားကထင်ရှားတာအခြားရုပ်တွေတဲ့ပို့ပြီးတော့ထင်ရှားတာအခြားရုပ်တွေကမထင်ရှားဘူးအဲ့ဒီရုပ်၄မျိုးကပို့ပြီးတော့ထင်ရှားတယ်အဲ့ဒီထင်ရှားတဲ့ယုတ်လေးမျိုးကဘယ်လိုတွေတော့ပထဝီဓာတ်ရဲ့အာဘောဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ပြန်ပြောစမ်းဘယ်လိုတွေတော့ပထဝီဓာတ်ရဲ့အာဘောဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ဘယ်နှမျိုးပါလဲ
4
မျိုးရှိတယ်ဒီလိုမလားအဲ့ဒါဟာထင်ရှားတဲ့ယုတ်ကြီးလေးမျိုးပဲအဲ့ဒီထင်ရှားတဲ့ယောက်ျီလေးမျိုးကတော့ကြည်ရတာလွယ်တယ်တဲ့နော်ကြည်ရတာလွယ်တယ်ကျန်တဲ့ဒီထင်ရှားတဲ့ယောက်ကလေးတွေကကြည်ရတာခက်တယ်အဲ့ဒီတော့ကြည်ကစားမှာမထင်ရှားတဲ့ယောက်ကိုမကြည့်ပါနဲ့ထင်ရှားတဲ့ယောက်ကိုသာကြည့်ပါဒီတော့ပထဝီဆိုတဲ့ယောက်သည်သူ့ရဲ့သဘောကဘယ်လိုရှိသလဲဆိုတော့မာသဘောပျော့သဘောနော်မာသဘောပျော့သဘောမာသဘောပျော့သဘောဆိုတော့နော်အဲ့ဒီမာသဘောပျော့သဘောကိုခြေခံပြီးတော့နားတဲ့သဘောကျင်တဲ့သဘောကြိုက်တဲ့သဘောတောက်တဲ့သဘောတိတ်တဲ့သဘောဒါတွေကမပါဘူးလားပါဟောဘုန်းတော်ပရိသတ်တွေတရားထိုင်နေခါတော့နားရကျင်တာတွေမရှိဘူးလားရှိခြေသလုံးကနားတယ်လို့ပြောပေမဲ့ခြေသလုံးကနားနေတာလားပထဝီဓာတ်တွေဖောက်ပြန်နေတာအဲ့ဒါပထဝီဓာတ်ကိုလွယ်လွယ်နဲ့သိချင်ရင်တော့အဲ့ဒီလိုမှတ်လိုက်ပေါ့နော်နာရသဘောလေးဖြစ်လာရင်အော်ဒါပထဝီဓာတ်ကလေးပဲပထဝီဓာတ်ဒီခြေသလုံးလားပေါင်လားဒုကောင်လားအဲဒုပေါင်ကခြေလက်ဆိုတော့ဟောဒီပညာထက်မှရှိနေတဲ့ဖောက်ပြန်တဲ့သဘာဝတရားကလေးဟုတ်ရဲ့လားအဲ့ဒါဒီပါလဲပထဝီဓာတ်ဒုကနာရလို့ပြောတော့ဒုတော့ဒုပဲဒါပေမဲ့လို့ဒုဆိုတာကပညာနာရသဘောလေးကပရမတ်ဒုကပါလဲနာရသဘောလေးကပရမတ်နာရသည်တခြားလားပထဝီဓာတ်တွေဖောက်ပြန်နေတာလားအဲ့ဒီတော့ဒုက္ခမမြင်စေနဲ့နာရသဘောလေးကိုမြင်အောင်ကြည့်ဟုတ်လားခြေသလုံးကကြိုက်တယ်ခြေသလုံးကဘာယုံလဲကြိုက်တဲ့သဘောလေးကပရမတ်ခြေသလုံးကမမြင်စေနဲ့ဘာကိုမြင်အောင်ကြည့်ရမှာလဲကြိုက်တဲ့သဘောလေးကိုမြင်အောင်ကြည့်ဩကြိုက်တဲ့သဘောလေးကြိုက်တယ်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်နာရဲနာရဲနာရဲနာရဲနာရဲနာရဲကျင်းကျင်းနဲ့ကျင်းနဲ့ကျင်းနဲ့ကျင်းနဲ့အဲ့ဒါလေးကိုစိုက်ပြီးတော့ကြည့်တော့နော်ခြေသလုံးကနာတယ်ဆိုကြပါစို့ခြေသလုံးကနာတော့ခြေသလုံးကအယုံပြုတ်ကြည့်မယ်ဆိုရင်ခြေသလုံးမမြင်စေနဲ့ဆိုပေမဲ့လို့လည်းပဲခြေသလုံးတော့မြင်နေသေးတာပဲဟုတ်တယ်မို့လားတကယ်တမ်းကြည့်တဲ့အခါကျတော့လေမမြင်စေနဲ့ဆိုပေမဲ့လည်းမြင်နေသေးတာပဲအဲ့ဒီတော့ခြေသလုံးကအယုံမပြုတ်နဲ့ပေါ့နော်ခြေသလုံးကယုံမပြုတ်ပဲနဲ့ဩနားတဲ့သဘောလေးပဲနားတဲ့သဘောလေးပဲနားတဲ့သဘောလေးပဲဩဒါကြိုက်တယ်ကြိုက်တယ်ကြိုက်တယ်ကြိုက်တဲ့သဘောလေးဖြစ်နေတယ်ကြိုက်တဲ့သဘောလေးဖြစ်နေတယ်အဲ့ဒီလိုအယုံပြုတ်ပြီးတော့ကြည့်အဲ့ဒီနားတဲ့သဘောကြိုက်တဲ့သဘောလေးတွေတခြားလားပထဝီဓာတ်လားအဲ့ဒီပထဝီဓာတ်တွေတခြားလားရူပခန္ဓာလားဒီတော့ခြေသလုံးကရူပခန္ဓာလားနားတဲ့သဘောလေးကရူပခန္ဓာလားခြေသလုံးကရူပခန္ဓာလားကြိုက်တဲ့သဘောလေးကရူပခန္ဓာလားအဲအဲ့ဒါလေးကိုမြင်အောင်ကြည့်နော်ဒုပေါင်းကခြေလက်မမြင်စေနဲ့ နာသဘောကျင်သဘောကြိုက်သဘောခဲသဘောတောင်းတယ်တင်းတယ်မာတယ်ပြော့တယ်အဲ့ဒါသည်ဘာဓာတ်တော့ဘာခန္ဓာတော့နောက်တစ်ခါကျတော့အာဘောဓာတ်ဆိုတာကဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောဒီလိုမဟုတ်လားဒါလည်းဟောဒီပုံမှန်သဏ္ဍာန်ကြီးထဲမှာတည်မီပြီးတော့ဖြစ်နေတာမဟုတ်လားဒုပောင်ကခြေလဲဆိုတဲ့ပုံမှန်သဏ္ဍာန်ကြီးထဲမှာဩကစီကစီနဲ့ချွေးလေးတွေယူသလိုလိုနော်အဲချွေးလေးတွေပြန်နေသလိုလိုစိတ်ထဲမှာလေဆိုသလိုလိုထိုင်းသလိုလိုမရှိဘူးလားရှိလားရှိပါအဲ့ဒီသဘောလေးပြင်လာရင်အော်ဒါတခြားလားအဘောတက်လေးလားချွေးကိုပြောတာလားယူစည်းတဲ့သဘောကိုပြောတာလားရေကိုပြောတာလားယူစည်းတဲ့သဘောကိုပြောတာလားတဘာဝတရားကလေးကိုမြင်အောင်ကြည့်အဲ့ဒီတဘာဝတရားလေးတွေဘာခန္ဓာတော့ရုပ်ပဲခန္ဓာဒီလိုမြင်အောင်ကြည့်နော်ကျွန်တော်တကကြတော့တေဇောတေဇောဆိုတာဘာသဘောရှိတော့ကုသဘောနဲ့အေးသဘောနော်ဩတရားထိုင်ကစား10မိနစ်လောက်15မိနစ်လောက်ကြာလာလို့တမာရီလေးနဲ့စိတ်ကလေးကိုထိန်းချုပ်ထားလိုက်တဲ့အခါကျတော့ခန္ဓာကိုယ်ကတခါတဲ့တရှိန်ရှိန်နဲ့နော်ရိုးရိုးတန်းတန်းထိုင်နေတော့ကအိုက်တယ်ပူတယ်လို့သိမထင်ရဘူးဟုတ်တယ်မလားအေးတော့အေးတယ်လို့တော့ထင်ရသေးတယ်နော်ယောဒနာထန်နေတော့အေးသလိုလိုစိတ်သလိုလိုချမ်းသလိုလိုဒီလိုမလားအေးသလိုလိုစိတ်သလိုလိုချမ်းသလိုလိုကလည်းတခြားလားဒီဇောဒတ်လားဒါလည်းဒီဇောဒတ်ပဲနော်တမာရီအားလေးကောင်းလာတဲ့အခါတော့ဘလို့အိုက်လာမှန်းမသိဘူးခန္ဓာကိုယ်ကတရှိန်ရှိန်နဲ့ဟုတ်လားတရှိန်ရှိန်ဖြစ်ပြီးတော့အငွေ့တွေပြန်လာသလိုလိုနော်ဖြစ်လာတာပူတဲ့သဘောလေးတွေပေါ်လာတာပေါ့ဒါလည်းဘာရုပ်တွေဖောက်ပြန်နေတာလဲတေဇောရုပ်တွေဖောက်ပြန်နေတာပဲစောစောတုန်းကအေးသလိုလိုချမ်းသလိုလိုစိတ်သလိုလိုကလည်းဘာရုပ်တော့အငွေလေးတွေပြန်လာပြီးတော့တရှိန်ရှိန်နဲ့စိတ်ထဲမှာအိုက်လိုလိုလိုဖြစ်လာတာဒါလည်းဘာရုပ်တွေတော့ခန္ဓာဘောတော့ဘာခန္ဓာတော့မှန်မရောမှန်နော်မှန်မရောမှန်ဟုတ်လားဒါတွေကပုံမှန်သဏ္ဍာန်တွေဟုတ်ရဲ့လားကနရကကြတော့ဝါယောဒဆိုတာမရှိဘူးလားဝါယောဒကြတော့အများအားဖြင့်เนาะငြိမ်နေတော့မှသိမထင်ရှားဘူးပေါ့ဟုတ်လားအဲငြိမ်နေတော့မှတော့မှတခါတခါခန္ဓာကိုယ်ကအပြင်ကကြည့်တော့ဘာမှမထူးခြားဘူးစိတ်ထဲမှာငြိမ်နေသလိုလိုဟိုဘက်ငြိမ်သလိုလိုဒီဘက်ငြိမ်သလိုလိုထင်ရတယ်เนาะဟိုဘက်ငြိမ်နေသလိုလိုဒီဘက်ငြိမ်နေသလိုလိုနောက်ကိုလန်းနေသလိုလိုအဲ့ဒီလိုထင်ရတယ်အဲ့ဒါဒီဘာယောတွေတော့ပြီးတော့ဝါယောယုတ်တွေဖောက်ပြန်နေတာเนาะအဲဈေးညာကမဏစီပြတဲ့အခါကျတော့ပို့ပြီးတော့ထင်ရှားတာပေါ်လေတလှမ်းညတလှမ်းညလှမ်းတော့ခြေတော်ကလေးတွေရွေ့သွားတယ်ခြေတော်ရွေ့တာကပညာရွေ့အောင်ပြုလုပ်ပေးတဲ့ရွေ့စီတတ်တဲ့သဘောလေးကပရမတ်ဝါယောယုတ်ဟုတ်လားတရွေ့တရွေ့နဲ့ရွေ့သွားတာကြီးကပညာခြေတော်ဆိုတဲ့ပညာအဲ့ဒီရွေ့သွားအောင်အထက်ကနေပြီးတော့တုံပေးလိုက်တာကဝါယောဆိုတဲ့ပရမတ်ဟုတ်တယ်မလားအဲ့ဒါပညာကြည့်ရမလားပရမတ်ကြည့်ရမလားခြေတော်ကြည့်ရမလားရွေ့တဲ့သဘောကြည့်ရမလားဒါဇိညာကမဏစီပြတဲ့အခါကျတော့နော်ဒီတိုင်းမှမှတ်ပေါ့အားလုံးပေါင်းလိုက်တော့ထင်ရှားတဲ့ယောက်ျီဘယ်နှမျိုးပါလိမ့်ပါယောတိတော့ပထဝီရေအာဘောရေတေဇောရေဝါယောရေအဲ့ဒါဒီပါခန္ဓာတော့ပညာလားပရမတ်လားအဲ့ဒါခန္ဓာစစ်ပဲဟောဒီပုံမှန်သဏ္ဍာန်ကြီးမြင်နေရင်ခန္ဓာစစ်ဟောရလားအဲခန္ဓာစစ်မမြင်ရင်ခန္ဓာညာရောက်တယ်မခေါ်ဘူးဟုတ်လားခန္ဓာစစ်မြင်မှပါတယ်လေခန္ဓာညာရောက်တယ်ခေါ်တာဒါခန္ဓာညာရောက်သစ္စာပေါ့တဲ့စကားကိုဘုန်းကြီးပြောပြနေတာနော်ကနရကရဒုတိယခန္ဓာသည်တခြားလားဝရဏခန္ဓာလားဝရဏသည်ဘာသဘောရှိဒီတော့ခံစားရတဲ့သဘောဆိုတော့ဟာနာလိုက်တာနာရာသည်ဝရဏလားနာရာသည်ဝရဏလားမဟုတ်ဘူးနော်နာရာသည်ဝရဏလားဒါပြောရပြောစင်းတော့နာလာရင်ဝရဏ ड़ी တက်လာပြီဒီလိုပြောကြတာပေါ့နော်ဒါကတော့ပြောရပြောစင်ပြောလိုက်တာထားတကယ်တကယ်သိထားဖို့ကနာရာသီဝေဒနာလားဘာတော့က ခုနတော့ကပြောတယ်လေပထဝီဓာတ်တော့ကပြောခဲ့တယ်မလားနာရာကျင်နာကြိုက်တာခဲ့တာဒီဘလူတွေဖောက်ပြန်နေတာတော့ဘာရောက်တော့အပရိဝီရောက်တွေဖောက်ပြန်နေတာနော်ဒီတော့နာရာကျင်နာကြိုက်တာခဲ့တာဒီရုပ်တွေဖောက်ပြန်နေတာရုပ်တွေဖောက်ပြန်နေတာဖိတ်ထိုင်တာတော့ရုပ်တွေဖောက်ပြန်သွားတာပေါ့ဟုတ်လားငကုကလေးကလည်းဖောက်ပြန်နေတယ်ဒါပေမဲ့ငကုတော့ကမထင်ရှားဘူးဖိထိုင်တော့ထင်ရှားသွားတယ်เนาะစောစောတုန်းကပုံမှန်အတိုင်းနေတော့နိုင်ဝဲလောက်ကြာမှနားတဲ့သဘောပေါ်ခြင်းပေါ်မယ်ဖိထိုင်တဲ့အခါကျတော့10မိနစ်လောက်နဲ့လည်းပေါ်ခြင်းပေါ်တာပဲ15မိနစ်လောက်လည်းလောက်နဲ့လည်းပေါ်ခြင်းပေါ်တာပဲတခြားလားဖောက်ပြန်နေတာလားအသာသွေးရိုးကြောဒီကြားထဲမှာဖိထားလိုက်တဲ့အခါတော့အသားကလည်းဖောက်ပြန်တယ်သွေးကလည်းအသွေးထဲမှာလည်းဖောက်ပြန်တယ်အရိုးထဲမှာလည်းဖောက်ပြန်တယ်အကျိုးထဲမှာလည်းဖောက်ပြန်တယ်အဲ့ဒီဖောက်ပြန်တဲ့သဘာဝတရားကလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်လာတဲ့အခါကျတော့အဲ့ဒါကိုပဲနာတယ်လို့ခေါ်တာဟုတ်လားအသာသွေးရိုးကြောကနာတာလားအသာသွေးအရိုးကြောထဲမှာနာတဲ့သဘောတွေဖြစ်နေတာလားအသာသွေးရိုးကြောကနာတာဟုတ်ရဲ့လားဒုပောင်ကခြေလက်ကနာတာဟုတ်ရဲ့လားငါနာတာကောဟုတ်ရဲ့လားဒါပြင်ဘာဖြစ်တာတော့အဲ့ဒီတည်းမှာနာတဲ့သဘောလေးတွေဖြစ်နေတာအဲ့ဒီနာတဲ့သဘောလေးကဘာခန္ဓာရူပခန္ဓာနာတယ်လို့သိနေတာကစိတ်နာတယ်လို့ခံစားနေတာကဝေဒနာဒါလို့မလားနာတာကရုပ်နာတယ်လို့သိတာကစိတ်နာတယ်လို့ခံစားတာကဒီလိုဟောဒီမှာသိပါတယ်သိပါတယ်ဆိုတော့သိတဲ့သဘောတရားကလေးတွေဘာခန္ဓာတော့သိတာဒီပါခန္ဓာပါလေခံစားတာကနာရာဒီဝေဒနာလားမဟုတ်ဘူးနော်နာရာဒီဝေဒနာလားအဲ့ဒီနာတဲ့သဘောလေးနဲ့ဖောက်ပြန်ပြနေတာကရူပခန္ဓာနာတဲ့သဘောလေးကိုခံစားတာကဝေဒနာခန္ဓာအဲ့ဒီနာတဲ့သဘောလေးကိုသိနေတာကဒီလိုမလားအော်ဒီတည်းမှာသင်ညာခန္ဓာတို့သင်္ခါရခန္ဓာတို့ဆိုတာကတော့ဒီတည်းမှာရူပဝိညာဉ်နဲ့ခန္ဓာနဲ့ရောသွားပြီပေါင်းလိုက်ပြီเนาะအားလုံးပေါင်းလိုက်တော့ခန္ဓာက5ပါးရူပဲခန္ဓာရဲ့ဝေဒနာခန္ဓာရဲ့သင်ညာခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့5ပါးပဲမဲ့လို့တကယ်ထင်ရှားတာက3မျိုးပဲထင်ရှားတယ်ဘယ်လိုတွေတော့ရူပဲခန္ဓာရဲ့ဝေဒနာခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့ပြောကြည့်စမ်းရူပဲခန္ဓာရဲ့ဒါသတိပဋ္ဌာန်နည်းနဲ့ပြောရင်ဒီသုံးမျိုးကထင်ရှားတဲ့ခန္ဓာတွေเนาะ။သင်ညာခန္ဓာနဲ့သင်္ခါရခန္ဓာကမထင်ရှားလို့သူတို့ကသိကြမပြောဘူး။ဟုတ်တယ်မလား။အားလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါးပါလဲ ?5 ပါး။အဲ့ဒီခန္ဓာ5ပါးသည်တဲ့ပုံမှန်သဏ္ဍာန်ဟုတ်ရဲ့လား။ပုဂ္ဂိုလ်တစ်ပါးကဟုတ်ရဲ့လား။ငါကဟုတ်ရဲ့လား။ယောက်ျားမိန်းမကဟုတ်ရဲ့လား။ပုဂ္ဂိုလ်တစ်ပါးငါတစ်ပါးယောက်ျားမိန်းမကတခြားလားပြည့်ညက်လား။အခုပရမတ္တရာတခြားလားသဘာဝတရားလေးလား။ခန္ဓာဉာဏ်ရောက်ခန္ဓာဉာဏ်ရောက်တာတခြားခန္ဓာစီဉာဏ်ရောက်ရမှာလားခန္ဓာစစ်ခန္ဓာမှာစီဉာဏ်ရောက်ရမှာခန္ဓာစစ်ခန္ဓာမှာတခြားလားသက်္ကာယလားမရှိတရားလားအရှိတရားလားအဲ့ဒီအရှိတရားစီကာမတခြားလားခန္ဓာစစ်လားအဲ့ဒီခန္ဓာစစ်ဆိုတာဟောဒီသဘာဝတရားကလေးသည်ဖြစ်လဲဖြစ်တတ်တယ်ပြက်လဲပြက်တတ်တယ်ဖြစ်ပြက်ပါသစ္စာတော့ဟောဒီတော့ဟောဒီခန္ဓာစစ်ခန္ဓာမှန်သည်ဒုက္ခသစ္စာခန္ဓာဘာခန္ဓာတယ်လဲဘလောင်ပဲချမ်းသာတယ်ပျော့ပျော့ဖြစ်ပြီးရင်ဘာသစ္စာတော့ဝမ်းသာတဲ့စိတ်ကလေးကလည်းဖြစ်ပြီးရင်ဘာသစ္စာတော့ဝမ်းနေတဲ့စိတ်ကလေးကလည်းဖြစ်ပြီးရင်ဘာသစ္စာတော့လိုချင်တဲ့စိတ်ကလေးကလည်းဖြစ်ပြီးရင်ဘာသစ္စာတော့အော်ကြံတန်းတဲ့စိတ်ကလေးကလည်းဖြစ်ပြီးရင်ဘာသစ္စာတော့နားရဲကျင်တဲ့ကြိုက်တဲ့ခဲတဲ့သဘောလေးကလည်းဖြစ်ပြီးရင်ဘာသစ္စာတော့အဲ့ဒီတော့ခန္ဓာစစ်ကိုမြင်ယုံနဲ့မပြီးသေးဘူးဖြစ်ပြီးတော့ပြက်တဲ့သဘောကိုလည်းမြင်ဖို့လိုသေးတယ်ဟုတ်ရဲ့လားဘာတယ်လဲဖြစ်ပြီးတော့ပြက်တဲ့သဘောကိုလည်းမြင်ဖို့မလိုဘူးလားလို့လားခန္ဓာစိတ်ခန္ဓာမှာကိုမြင်တာကခန္ဓာဉာဏ်ရောက်ရှင်းရလားခန္ဓာစိတ်ခန္ဓာမှာကိုမြင်တာကဘာလဲဖြစ်ပြီးတော့ပြက်တဲ့သဘောသည်ဘာသစ္စာလဲ အဲ့ဒီဒုက္ခသစ္စာပါပဲဆိုတဲ့ဖြည်းဖြည်းပြတ်တဲ့သဘောလေးကိုမြင်မှသစ္စာပေါ့ဟုတ်လားခန္ဓာစိတ်ခန္ဓာကိုမြင်တာကခန္ဓာဉာဏ်ရောက်ဖြည်းဖြည်းပြတ်တဲ့သဘောလေးကိုမြင်တာကသစ္စာပေါ့ပြန်ပြောခန္ဓာစိတ်ခန္ဓာမှာကိုမြင်တာကဖြည်းဖြည်းပြတ်တဲ့သဘောလေးကိုမြင်တာကခန္ဓာဉာဏ်ရောက်အဲ့ဒါမှနိဗ္ဗာန်ကိုမြင်မယ်ဟုတ်လားခန္ဓာစိတ်ခန္ဓာမှာကိုမြင်လာကြတဲ့ကပညာမစင်မူလားစင်သွားလားပညာစင်သွားပြီဆိုပုဂ္ဂိုလ်တ attva မြင်နေရှိသေးလားတက္ကရာရိတိမစင်မူလားစင်သွားလားအဲ့ဒီနီးနဲ့ဒိဋ္ဌိကိုစင်အောင်လုပ်ယူရတာဟုတ်လားအဲ့ဒီနီးနဲ့ဒိဋ္ဌိကိုခွာကွာအောင်လုပ်ယူရတာအဲ့ဒီနီးနဲ့ဒိဋ္ဌိကိုသိအောင်တတ်ယူရတာဒီတော့ဒိဋ္ဌိတတ်တယ်ဒိဋ္ဌိတတ်တယ်ဆိုတာတခြားနီးနဲ့တတ်ရမှာလားခန္ဓာဉာဏ်ရောက်အောင်ကြည့်ပြီးတော့တတ်ရမှာခန္ဓာညာရောက်အောင်ကြည့်ရင်တခြားမြင်ရမလားသစ္စာမြင်ရမလားသစ္စာသရတခြားလားဖြစ်ပြက်လားဘလို့ရဲ့ဖြစ်ပြက်တော့ခန္ဓာရဲ့ဖြစ်ပြက်ဘာခန္ဓာတော့ပရမတ်ခန္ဓာဘာခန္ဓာတော့ဒီတော့ပရမတ်ခန္ဓာကိုမြင်ရမယ်ဖြစ်ပြက်ကိုမြင်ရမယ်သစ္စာကိုမြင်ရမယ်အဆင့်ဘယ်နှမျိုးပါလဲပြန်ပြောကြည့်စမ်းပရမတ်ခန္ဓာကိုမြင်ရမယ်ဖြစ်ပြက်ကိုမြင်ရမယ်သစ္စာကိုမြင်ရမယ်အဲ့ဒါဒီတရားရဲ့အချုပ်လားဝိပဿနာလုပ်ငန်းရဲ့အချုပ်အဲ့ဒီသုံးမျိုးမြင်အောင်ကြည့်နိုင်ရင်ဘာဖြစ်ပြီလဲဝိပဿနာဖြစ်ပြီဘာဖြစ်ပြီလဲဝိပဿနာဖြစ်မှတရားရောက်မှလားနိဗ္ဗာန်ရောက်မှလားအဲ့ဒါကြောင့်နိဗ္ဗာန်ရောက်ချင်ရင်အဲ့ဒီအတိုင်းပဲခန္ဓာဉာဏ်ရောက်သစ္စာပေါ့အောင်ကြည့်ရမယ်တဲ့ရှင်းရလားကဲကောင်းပြီနိုင်လဲစီပြီဒါတို့ကတော့ကြအောင်ဆိုအေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သန္တနာတော်မြတ်ကြီးကိုနိလသက်ဖွဲ့တင့်နေအောင်ပြုစုဆောင်ရှောက်ထပ်ပါနေသောသန္တနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။